2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌမြို့သားလွှတ်တော်ဥက္ကဋ္ဌမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌနဲ့တိုင်းရင်းသားအလုံးကိုစားပြုလွှတ်တော်ကိုယ်စားလှယ်တယောက်ပါဝင်တဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကိုမနေ့ကပြည်တော်စုလွှတ်တော်မှာအတည်ပြုလိုက်တာဖြစ်ပါတယ်6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲမှာပါဝင်ဖို့တိုင်းရင်းသားတွေအတွက်ကိုစားပြုသူတဦးရွေးချယ်ရမှာပြည်တော်စုလွှတ်တော်အတွင်းကတိုင်းရင်းသားကိုယ်စားလှယ်ဖြစ်ရမယ်လို့ပြောထားတဲ့အတွက်ရွေးချယ်ခွင့်ပေါင်ကျင်းတယ်လို့ပြောဆိုတာတွေရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိုအဓိကထားဆွေးနွေးကြမှာဖြစ်တဲ့အတွက်ပြည်တော်စုလွှတ်တော်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့ယင်းနှီးကျွမ်းဝင်တဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကရွေးချယ်ဖို့ပေါင်သတ်မှတ်ပေးလိုက်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
လွှတ်တော်တွင်မှာဆိုတဲ့ပေါင်ကိုသတ်မှတ်လိုက်တဲ့အခါပေါင်ကတော့ကျင်းပြီးမှရွေးရတဲ့ကဏ္ဍလေးကရှင်းသွားတာပေါ့အဲ့တော့အကြောင်းအရာအပေါ်မှာအစမ်းလုပ်ပြီးမှရွေးတယ်လို့သုံးသပ်ပါတယ်ပြည်တော်စုတစ်ခုလုံးနဲ့ရှုံတဲ့ပြဿနာအထွေထွေပြဿနာဟုတ်မယ်ပုံတော့မပေါ်ဘူးပေါ့နော်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အာရုံစုစိုက်ပြီးမှတွဲဆုံဆွေးနွေးခြင်းဆိုတဲ့ဥတီချက်ရှိတယ်ဆိုရင်လက်တွေ့ဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေပါမှပဲတွဲဆုံဆွေးနွေးမှုခြေထောက်ဝင်တဲ့ဟိုမြညာလေးနဲ့အထီးထီးမမီဖြစ်ဖို့အတွက်ဟိုဘောင်လေးတွေကိုတတ်မှတ်လိုက်တယ်လို့ကျွန်တော်တို့ယူဆပါတယ
်ပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့ကနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်စိုးရအဖွဲ့ဝင်တွေနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်နိုင်ငံရေးပါတီ6ခုကခေါင်းဆောင်တွေ14ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကိုနေပြည်တော်မှာကျင်းပခဲ့ပါတယ်အဲ့ဒီ14ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲမှာလွှတ်တော်အတွင်းကတိုင်းရင်းသားကိုယ်စားလှယ်တွေကိုစားပြုအနေနဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းအဖွဲ့ဝင်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းကတက်ရောက်ခဲ့ပြီးလွှတ်တော်ပြင်ပတိုင်းရင်းသားတွေရဲ့ကိုစားပြုအနေနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးတို့ကတက်ရောက်ခဲ့ကြပါတယ်တိုင်းရင်းသားအလုံးကိုစားပြုလွှတ်တော်ကိုယ်စားလှယ်တဦးရွေးချယ်ဖို့အတွက်ဆိုရင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကဖြစ်ရမယ်လို့ကန့်သတ်မဲ့အစားတိုင်းရင်းသားတွေကသဘောတူရွေးချယ်ထားသူဖြစ်တဲ့လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင်လင်းလူဖွဲ့စည်းကတိုင်းရင်းသားအရေးဆောင်ရွက်နေတဲ့ဦးမြအေးကပြောပါတယ်
အဲ့ဒါမှလို့ပြည်တယ်။ဘာဖြစ်လို့လဲဆိုတော့လေအဲ့လိုမျိုးကန့်သတ်မဲ့အစားပေါ့ညာကျေပြက်နဲ့စဉ်းစားကြည့်ရင်လည်းဆန္ဒရှိလို့ပါ။ပို့ပြီးတော့မှလေနောက်တစ်ခုတိုင်းရင်းသားကိုယ်စားလှယ်ဆိုတဲ့အခါမှာအာတိုင်းရင်းသားတွေဟိုလွတ်တော်တွင်လွတ်တော်ပြင်ပါတိုင်းရင်းသားပေါ့ညာဟို nominate လုပ်နိုင်တော့ပိုကောင်းတယ်။အဓိကတော့ကြာဒီတိုင်းရင်းသားရေးယူတော့တိုင်းရင်းသားတွေကိုယ်တိုင်စဉ်းစားပြီးဆုံးဖြတ်ချက်ပြီးကိုယ်စားလှယ် nominate ကိုလုပ်တာပိုသင့်တယ်လို့ကျွန်တော်မြင်တယ်လေ။တိုင်းရင်းသားဆိုလွတ်တော်တွင်လွတ်တော်ပြင်ပါဆိုတာအထက်ပေါ့ညာ။အဲ့တော့ကျွန်တော်တယောက်တည်းရဲ့သဘောထားအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့တိုင်းရင်းသားခေါင်းဆောင်ဒီကြီးရင်းတိုင်းရင်းသားများနဲ့လေတဟဆာတာဖြစ်ရမှာဖြစ်တယ်လို့တင်းနဲ့ကင်တော်လိုင်းလုပ်နေတဲ့အဖွဲ့အစည်းတွေနဲ့လေတဟဆာတာဖြစ်တဲ့ခေါင်းဆောင်မျိုးဖြစ်ရမယ်လို့ကျွန်တော်မြင်တယ်
။အခု6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကိုတက်ရောက်မဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုပြောပါတယ်
။6ပွင့်ဆွေးနွေးပွဲစတဲ့အခါမှာအခုဖွဲ့စည်းပုံခြေကားဦးတွေနဲ့အခုကျင်းသုံးနေတဲ့စနစ်တွေကိုကောင်းကောင်းနားမလဲစိတ်မဝင်စားပဲနဲ့အဖွဲ့စည်းပုံခြေကားဦးတွေယူအသက်ပြန်ရေးပါလို့ဒီနေ့နဲ့တိုင်းပြည်သားကြီးဆက်လေးကပိုင်းခြားထားတာကိုဒီနေ့ရှိဒီနေ့ပဲလောက်ပါခင်ဗျားတို့ဖက်ဒရယ်မစ်ဘူးအဲ့ဒါလေးသွားပြီးပြောနေလို့ရှိရင်တော့ဒီဝေးကဖြောက်တဲ့ကောင်းမွန်တဲ့ရလဒ်တွေရမှာမဟုတ်ဘူးလေတကယ်ဒီဖွဲ့စည်းပုံခြေကားဦးတွေနားလည်ပြီးထဲဝင်လောက်ကင်နေတဲ့ပုဂ္ဂိုလ်ကသာလေဘယ်လောက်ပိုင်ခွင့်တွေဘယ်လိုအခန့်ကဏ္ဍတွေဘယ်လိုဟာတွေကိစ္စတွေနဲ့ပတ်သက်ရင်တော့ဒီအောင်စုချုပ်ကင်မှုကိုရှော့ချပြီးတော့ဒီနေ့တိုင်းဒေသကြီးတွေကိုခွဲပစ်တင်တယ်သူတို့ကပို့ပြီးတော့ကျန်တဲ့လူတွေကိုလက်တွေ့ကြကြနားလည်နေတာ
တိုင်းရင်းသားပေါင်းစုံရှိတဲ့အထက်ကအားလုံးကိုကိုစားပြုတယောက်ကိုသာရွေးချယ်တက်ရောက်ခွင့်ပြုတာဟာတိုင်းရင်းသားတွေချင်းချင်းစိတ်ဝမ်းကွဲအောင်လုပ်နေတာလားဆိုတဲ့မေးခွန်းထုတ်เสียရရှိနေပြီးအဲ့ဒီလိုကိုစားပြုတယောက်ရွေးချယ်ဖို့အတွက်ပြဿနာတွေဖြစ်လာနိုင်တယ်လို့ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပရှိန်ကပြောပါတယ်
ပမာပြည်မှာပမာလူမျိုးတွေရှိသလိုတခြားတိုင်းဒေသလူမျိုး9မျိုးရှိတယ်။ဒီ9မျိုးစုစုပေါင်းအောင်မှာတယောက်ထဲဆိုတာသိတဲ့ဘာဝမကြပါဘူး။ပမာကောင်းဆောင်က9ယောက်တိုင်းဒေသလူမျိုး9မျိုးကိုစုပေါင်းပြီးမှမှတယောက်ထဲဆိုဘလူကိုရွေးပါလဲ။ဘယ်လူရွေးမှာလဲ။ဘလူကစီစဉ်ပြီးမှာလဲ။ဒါပြဿနာပဲ။ဘာဖြစ်ကောင်းတဲ့ယူရချက်တင်ရလောက်တာတော့ဟုတ်ပါလိမ့်မယ်။ဒါပေမဲ့လုံတဲ့နေရာမှာဒါအခက်ခဲပဲ။တိုင်းဒေသကြီးပြဿနာဖြစ်အောင်လုပ်တယ်လို့သူကဝေဖန်နိုင်တဲ့အခြေအနေရှိတယ်။တိုင်းဒေသကြီးချင်းချင်းမှာစိတ်ဝမ်းကွဲအောင်ဆန္ဒလိုက်တယ်လို့လည်းဆွဆွဲနိုင်တဲ့အခြေအနေတွေရှိတယ်။ဒါကြီးလည်း
အတည်ပြုလိုက်တဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမယ်တိုင်းရင်းသားကိုစားပြုလွှတ်တော်ကိုယ်စားလှယ်တဦးအမည်စင်းကိုမနှက်ဖြန်လွှတ်တော်မှအပြီးသက်တင်သွင်းဖို့အတွက်ပြည်တော်စုလွှတ်တော်နာယကသူရဦးရွှေမန်းကဒီနေ့ညွှန်ကြားထားပါတယ်။အဲ့ဒီအတွက်ပြည်သူလွှတ်တော်နဲ့မျိုးသားလွှတ်တော်ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကဒီနေ့နေပြည်တော်စီပင်အရေးသားမှတွေ့ဆုံဆွေးနွေးပြီးတိုင်းရင်းသားအားလုံးကိုစားပြုလွှတ်တော်ကိုယ်စားလှယ်တဦးကိုအပြီးသက်ရွေးချယ်ကြမယ်လို့လည်းသိရပါတယ်ရှင်။ကျမ RFA သတင်းတော်ဝေယံမိုးမြင့်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။